တော်တော်ရှင်များခင်ဗျာမြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမာနဲ့မြန်မာဆိုပြီးမုန်မျိုးကွဲခေါ်နေတဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တပ်တမန်နေနဲ့တွေ့ဆုံတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကတော့ဘာမာပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တယ်ဆိုပြီးတော့သူသဘောထားကိုပြောထားပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားကိုကျွန်တော်အရင်ကြားချင်ပါတယ်ကျွန်တော်တို့ဒီမြန်မာစာပါမောက်ကဆရာဦးစောထွန်းရှိပါတယ်နောက်တမိုင်းပညာရှင်ဆရာဦးအောင်ခင်လည်းရှိနေပါတယ်ဟိုနှင်းစီပန်းကိုဘယ်လိုနာမည်ပဲတက်ခေါ်ခေါ်အနံ့ကတော့မွှေးနေမှာပဲဆိုတဲ့စကားကျွန်တော်တို့ရှိပါတယ်ဒါပေမဲ့လည်းဒီကိစ္စမှာတော့ဒီဘာမှမြန်မာမူခွဲနေတဲ့ကိစ္စတော့ဒီတိုင်းပြည်ရဲ့တပ်တမန်ရဲ့နိုင်ငံတကာဆက်ဆံရေးမှာဟိုကတိကအောက်ဖြစ်စရာကိစ္စတခုဖြစ်နေပါတယ်ဆိုတော့ဒီအချိန်အထိတခုဟိုရွေးချယ်ဆုံးဖြတ်ဖို့ဟိုမသိဘူးလားအရင်ဆုံးတော့ကျွန်တော်ဒီဆရာဦးစောထွန်းရဲ့သဘောထားကိုအကျဉ်းဆွေးနွေးစေချင်ပါတယ
်ရွေးချယ်ဆုံးဖြတ်ဖို့တင်လားမတင်လားဆိုတာကတော့ကျွန်တော်ပြောရတဲ့တပီလေးပြောတာပိုကောင်းပါလိမ့်မယ်အဲ့ဒါကိုတော့ကျွန်တော်ဘာမှထူပြီးပြောချင်ပါဘူးသူကျွန်တော်တို့ပြောမှာကမြန်မာနဲ့ဘာမှအဲ့ဒီပြဿနာပဲမဟုတ်ဘူးလား
ဟုတ်ပါရဲ့ဆရာ
နော်အဲ့တော့အဲ့ဒီပြဿနာနဲ့ပတ်သက်လို့ဆိုရင်တော့ဟိုနှစ်ခုလုံးဟာရှိတုန်းကတည်းကတွဲပြီးရှိတယ်ဆိုတဲ့သဘောတစ်ခုတော့ပြောရရှိပါတယ်ကြပါလေလို့ရှင်တို့ကျွန်တော်တို့ဒီ1995ပေါ့ဗြိတိသျှအဖွဲ့ဆိုင်းစုရောက်တဲ့အခါကျတော့သူစာဟုတ်ထဲမှာနှမျိုးစလို့သူစာဟုတ်ထဲမှာတော့တမျိုးပေါ့လေအဲတခုကအင်းဝနိုင်ငံတော်လို့လည်းသူပြောတယ်အဲ့ဒီအချိန်မှာသင်ရှားတာကမြန်မာလို့လည်းရှိခေါ်တယ်လို့လည်းသူပြောတယ်ဒီစလုံးပေါင်းတယ်ဒီနေ့စလုံးပေါင်းနဲ့မြန်မာဆိုတာနဲ့မတူဘူးသူဟာပို့ပြီးတော့မှန်တယ်ပို့ပြီးတော့ကောင်းတယ်လို့ထင်တယ်သူက MIA MA ဆိုပြီးတော့စလုံးပေါင်းတယ်အဲ့ဒီတစ်ချိန်တည်းမှာပဲသူနဲ့အတူပါလာတဲ့လက်ထောက်တယောက်ကစာအုပ်တော့လုပ်တယ်သူစာသူဆောင်းမကြီးပေါ့ဧကီကဆောင်းမကြီးရေးတယ်ရေးတဲ့အခါကျတော့သူကကျတော့မြန်မာလို့မရေးဘူးသူကမြန်မာလို့ရေးတယ်အဲ့ဒါက BIRMAN လို့ရေးတယ်။အဲ့တော့ဟိုဒီဟောကနှစ်ခုတွဲပြီးရှိခဲ့တဲ့သဘောကတော့ရှေးတုန်းကလည်းရှိခဲ့ပါတယ်။အဲ့ဒါကြီးကတော့ရှိရဆိုတဲ့အကြောင်းဒါပဲကျွန်တော်ရင်ပြောပါမယ်။ဆရာဦးအောင်ခင်ပြောရစီရလေးပဲပြောပါစီ
။ Okay ဆရာဦးအောင်ခင်သဘောတော့ခင်ဗျာဆရာအခုအရင်တော့ဒီဟိုတချို့ကကြာတော့လဲဟိုဘောဒီအခုဆိုလို့ချင်းလက်တလုံးပါဟိုဒီအမေရိကန်ကဘာမှလို့တုံးတယ်ကုလသမဂ္ဂကကြာတော့မြန်မာဆိုပြီး official စကလုံးတုံးနေ။နောက် EU ကြပြန်တော့လေဘာမှမြန်မာဆိုပြီးတော့ဟိုနှလုံးတွဲတုံးနေ။ဟိုအဲ့လိုအမျိုးမျိုးဖြစ်နေတဲ့ကိစ္စမှာဆရာကျွန်တော်ဒီတိုင်းပဲဆက်သွားကြမှာလားဘယ်လိုလုပ်ကြမှာလဲဆရာ
။ဟောဒီကိစ္စကိုပြောရင်ကျွန်တော်တို့ဒီ88ကနေပြန်ကောက်ရလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အခုပြဿနာဖြစ်နေတဲ့ဒီဘာမှဆိုတဲ့စကားမမစကားမဟုတ်ဘူးဘာမှဆိုတာအင်္ဂလိပ်စကား။အဲ့တော့အင်္ဂလိပ်စကားကိုဒီ88ရေးတော်ဘုံနောက်ပိုင်းမှာဒီအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေပေါ့အမေရိကန်အင်္ဂလန်ဩစတြေးလျကနေဒါပေါ့ဗျာဝိုင်းပြီးတော့ဒီအစိုးရကို88မှာလူ1000ကျော်တတ်တဲ့အတွက်ဝိုင်းပြီးတော့ဒီစေအစိုးရကိုဝေဖန်နေတဲ့အချိန်မှာသူကဒါဟိုဟိုဆိုတော့မင်းတို့ကခေါ်တဲ့နိုင်ငံငါတို့ဘာမှကိုပြောင်းအာယုံပြောင်းတာပေါ့ဗျာနိုင်ငံရေးရတာဝါရဖျားစစ်စင်ရေးပေါ့အေးဘာမှမဟုတ်ဘူးခေမြန်မာလှုပ်လှုပ်တယ်ဆိုပြီးတော့လှုပ်လိုက်တော့ဒီဘာမာဆိုတာအင်္ဂလိပ်စကားဗျာအဲ့ဒါကြီးကိုမြန်မာလိုသွားပြီးမြန်မာစကားနဲ့သွားတိုးလိုက်တဲ့အခါကျတော့ဟိုအကုန်လုံးရှုပ်ထွေးကုန်တာပေါ့ဗျာဒါပေမဲ့အဲ့ဒီမှာဘယ်လိုဖြစ်သွားလဲဆိုတော့အင်္ဂလိပ်အဲ့ဒီအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေကတော့ဝေဖန်နေတာမရအောင်မင်းတို့ပြောရင်ပြောငါတို့ကတော့ငါတို့အင်္ဂလိပ်စကားဘာမာဆိုတာဒီတိုင်းပဲပြောပုံပါပဲဆိုပြီးဆက်ခေါ်တယ်အဲ့တော့သူကဗမာဒယ်လီဂိတ်ကတော့ကုလသမဂ္ဂမှာသွားပြီးတော့နာမည်ပြောင်းပြီးတော့ကုလသမဂ္ဂမှာကျွန်တော်တို့နာမည်ဟိုမြန်မာအနေဘာမှသူဘာမှရင်မြန်မာပြောင်းပါတယ်လို့သွားပြောတော့ကုလသမဂ္ဂကလည်း9ရက်အတွင်းမှာလက်ခံလိုက်တယ်ပေါ့ဗျာလက်ခံလိုက်တော့အဲ့ဒါနဲ့မြန်မာဖြစ်သွားတာခင်ဗျာတေချာစဉ်းစားကြည့်လို့ရှိရင်ဒီ China ဆိုတာအင်္ဂလိပ်စကားဗျာ Japan ဆိုတာလည်းအင်္ဂလိပ်စကားပဲ Japan က Japan သူ့ကိုယ်သူ Japan လို့မခေါ်ဘူးကျွန်တော် Japan မှာကျွန်တော်9နှစ်ပညာသင်ဘူးတယ် Japan ကသူ့ကိုယ်သူ Nihon လို့ခေါ်တယ် Nippon လို့လည်းမခေါ်ဘူးဂျပန်သူကသူနီဟွန်ခေါ်တယ်အင်္ဂလိပ်ကဂျပန်ခေါ်တယ်အဲ့ဒါကိုအင်္ဂလိပ်ကိုသွားပြီးဂျပန်ကငါ့ကိုနီဟွန်ခေါ်ပါဆိုပြီးတော့ဘယ်တော့မှမပြောဘူးတရုတ်လည်းဒီတိုင်း
ဟုတ်တယ်ဟုတ်တယ်
တရုတ်ကတရုတ်နာမည်ကချိုင်းနာ တရုတ်ကသူ့ကိုသူဂျွန်းကွာလို့ခေါ်တာဂျွန်းကွာကတရုတ်စကားအဲ့တော့တရုတ်ကချိန်းနားနေရာမှာဂျွန်းကွာလို့ပြောင်းပါလို့ဘယ်တော့မှမပြောဘူးအဲ့တော့ဗမာဆိုးကတည်းလူတက်ပြီးတော့ဒါအာယုံပြောင်းလို့လုပ်တယ်ဒါဝါဒပြဆင်စင်ရေးပဲဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုသူဆက်သွယ်ထားတဲ့တောတာရှင်တွေလည်းတော်တော်များများရှိနေပါတယ်ကျွန်တော်အရင်ဆုံးတော့မေတ္တာရက်ခံနေတာကတော့ဒီပါဝင်ပြီးဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေကိုလူရင်းတူရှင်ဆွေးနွေးပေးစေချင်ပါတယ်ကျန်တဲ့လူတွေလည်းဟိုဆွေးနွေးခွင့်ရအောင်လို့ပါအရင်ဆုံးကတော့ကျွန်တော်ရေနံချောင်းမြို့ကဦးလေးမောင်ရဲ့သဘောထားကိုဆွေးနွေးပေးစေချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်သဘောထားကိုကျွန်တော်ဆွေးပြရရင်တော့ဘုကျွန်တော်ဆွေးလာကြလား
ဟုတ်ကဲ့ကြားပါတယ်ဆွေးနွေးပါခင်ဗျ
ကျွန်တော်တို့မြန်မာလူသားပြန်ပြောမှဆိုရင်အမည်နာမဆိုတာအလွန်တန်ဖိုးအရေးကြီးပါလေ။အဲတော့ကျွန်တော်မာသွားသရိယတော့ဆိုတော့ဒေါန်စသုကြီး88စစ်စတုန်းကမဆလာအာဏာပိုင်နေနဲ့တွေ့ဆုံမှုသူသားတုန်းကဇမဘုညုံအောင်ဆန်းတမီအောင်ဆန်းစုကြည်ပါလို့သူအဲ့လိုစပြီးတော့ဘုညုံနာမည်တန်ဖိုးထားပြီးတော့ဆက်သွယ်ခဲ့တယ်လို့ကျွန်တော်လေ့လာဖတ်ထုတ်ပြရတယ်လေအဲ့လိုပဲတနည်းအားဖြင့်ပဲဂျာနေဟောင်းတစ်ဆောင်မှာဒီနာမည်နဲ့ပတ်သက်လို့ဒီဗိုလ်ချုပ်နဲ့ပဲပတ်သက်တာပဲဒီသူတို့နောက်မောင်မျိုးကဗိုလ်ချုပ်တို့အကိုဝင်ခွဲဥတုလိုက်ဟာတဲ့ဗိုလ်ချုပ်ဆွဲဘွဲ့ရတော့ဘီဘွဲ့ရတော့အာနဲ့ ICS တွေရှောက်ပါလားလို့ပြောတော့ကျွန်တော်တခင်ဘွက်ဝင်လိုက်ပြီတခင်တို့မှဒီတော့ဝင်လိုက်ပြီ
ဦးလေးမောင်ဟိုတက်နေတဲ့လူရင်းတို့ရှင်းကိုဆွေးနွေးပေးလို့ကျွန်မ
ဆိတ်ရိုက်တယ်မင်းအမရဲ့ကွာပေါ့နော်အဲ့တော့သူကပြောတယ်တဲ့ဒီနေ့လူရရာတယောက်သေးသွားရင်ကြာရင်မေ့တယ်ကျွန်တော်အောင်ဆန်းဆိုတဲ့ကောင်ကကျွန်တော်သေးသွားရင်ကျွန်တော်မမေ့ရရဘူးလို့ပြောသွားတယ်ဒါနာမည်တန်ဖိုးလို့ကျွန်တော်နားတယ်လေ
ဟုတ်ကဲ့ကျေးဇူးပါဦးလေးမောင်ဟိကျွန်တော်ချန်တဲ့လူတွေလည်းကျွန်တော်အလှည့်ပေးခြင်းပါပြီဟုတ်ကဲ့ကျွန်တော်တို့နောက်တစ်ယောက်ကတော့ကျွန်တော်တို့ရန်ကုန်မြို့ကဥတာနိုင်မှာဥတာနိုင်သဘောထားဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သဘောထားတော့ကျွန်တော်အမေစုပြောင်းလာပါတယ်ခင်ဗျာဘာမှလိုပဲကောကောမြန်မာလိုပဲကောကောခေါ်ဆိုနေတယ်ဆိုတာလည်းသိပ္ပံရှိပါခင်ဗျာနောက်ဖြစ်တဲ့ခုကတော့ကျွန်တော်ဒီပတ်တော်ရောက်တဲ့အချိန်ပေါ့လေ1990ခုနှစ်ပေါ့ကျွန်တော်တို့ဒီပတ်တော်ရောက်တဲ့အချိန်မှာကျွန်တော်တို့ဒီတာကောင်းအပြာပေါ့ရန်ကုန်ပြန်ကျွန်တော်ဒီပတ်တော်နေပြန်ပါပေါ့နော်ကျွန်တော်ဗာစိတ်ကလေးရှိကလေးဆိုတော့ကျွန်တော်ပတ်စပို့ရခင်ပါကြီးရတယ်အခုကျွန်တော်ပတ်မှန်စီရင်ခွင့်ရတယ်ကျွန်တော်ဆိုတော့ကျွန်တော်ရန်ကုန်ပဲတွေ့တယ်ပမာမြန်မာရန်ကုန်သူတွေတွေ့တယ်ကိုကျွန်တော်ဆက်ရောက်ကြအောင်ဒီဝင်းမှာစိတ်ပိုက်တောက်နေရတယ်နောက်လေတက်တာကြီးကြတော့ကျွန်တော်ပညာချင်းမြောက်ကလာပါစီယုံကြီးရဆက်ဝေါ်ကြည့်ရပြီးတော့ပညာချင်းရဲ့မင်းမြန်မာလူမပြောပဲပမာလူပြောပါပမာအလီငွေကြတော့ကျွန်တော်တို့ကဟုတ်တယ်မဟုတ်နော်ကျွန်တော်ရန်ကုန်ကိုပြောပဲဘယ်လိုဆွေးတွေ့လိုက်ပါဆိုပါအဲ့ဒါမှကျွန်တော်ဒီလိုတဲ့မဟုတ်နော်လေသတိကျစွာလေးလေးခိုက်ကိုဖြတ်ပေးတယ်။နေရာပေးတယ်။အမျိုးသမီးခိုင်မျိုးသမီးကိုကျွန်တော်အင်္ဂလိပ်လိုပေါ့နော်။ကျွန်တော်ဘာမှရေကူးဆူပြောလိုက်ပါကျွန်တော်နေရာပေးတယ်။ပြေပေါ်ပေးခိုက်ပါတယ်။ဒီလိုခက်ခဲရှိပါလေ။ဆိုတာတော့ဘယ်လိုပြောပေါ့နော်။မြန်မာလူပဲပြောပြောဘာမှလူပဲပြောပြောဘယ်လိုပဲပြောပြောပေါ့နော်။သို့တော်လည်းဘာမှပြီးဘာမှဆူမလာ။အဲ့ဒါအပြင်းခံရနေပြီးတော့ကြီးကြပါတယ်။ကိုယ်ကောင်းဒီတမ်းပါလေပါမဆူရဲပြီးကြပါလေဒါကြောင့်ဘာမာဆူပါမဆူပြောရင်ကိုကောင်းမယ်ဆိုကျွန်တော်ကြံပြုပြတ်ချင်ပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တူကတော့ဒီကိုစင်ကိုကိုထိုင်းနိုင်ငံကပါကိုစင်ကိုကိုသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာဟုတ်ကဲ့ကိုစင်ကိုကိုမရှိဘူးတဲ့ကျွန်တော်အဲ့ဒါဆိုရင်တော့ဟို
ဟယ်လို
ဟုတ်ကဲ့ကိုစင်
ကိုကျွန်တော်ကတော့ဒီလူငယ်တယောက်အနေနဲ့ဟိုဆွေးနွေးခြင်းနဲ့ဆိုတော့ကသူကဟိုပြောရဆိုလို့ရှိရင်လူငယ်တွေသိလာတာဘာမှဆိုတာဒါမြန်မာပြည်မှာတော်တော်များများကတော့လူငယ်ပိုင်းလောက်တော့မသိတဲ့အရာပါကဟိုဥပမာဆိုလို့ရှိရင်ကျွန်တော်ဆိုရင်1997မှာမူရဲဟိုဘာမှဆိုတာဟိုကုကဲမတ်တို့ဘာလို့အဲ့အမှကြီးမှာဘာမှလို့ကြီးအတွေ့အဲ့မျိုးမြန်မာပြည်ထဲမှာအားလုံးကသိကြတာတော့မြန်မာလို့ပဲသိကြအခေါ်အကျဉ်းကြွားကြတယ်ခင်ဗျအခုလိုထိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီဘာမှဆိုလို့ရှိရင်ဘာမှလို့မခေါ်ဘူးဗျဘာမှလို့ခေါ်ကြရဗျဒါတော့လူမျိုးနာမည်တစ်ခုတုံးသက်ပြီးခေါ်တဲ့နာမည်လို့ထင်တယ်ကဟိုမြန်မာဆိုတာကတော့ဒါဟိုတော်လဲလေးလာလိုက်တာလားအားနဲ့နေမယ်ကဟိုပထမမြန်မာနိုင်ငံတော့တီထောင်တာတို့ဘာတို့အဲ့လိုမျိုးကနေပြီးတော့မြန်မာဆိုတာကတော့ဟိုပေါင်းစည်းတဲ့နာမည်လို့အဲ့လိုခေါ်သေးလို့ရတယ်ကမြန်မာဆိုတာတော့ဒါကျွန်တော်စိတ်ထဲမှာတော့လူတဲ့နာမည်မဟုတ်ဘူးကနိုင်ငံလုံးရဲ့အမည်ခင်ဗျဘာမှဆိုတာတော့ဒါလူမျိုးတစ်ခုလုံးရဲ့ဟုတ်နာမည်ကိုသုံးထားတယ်လို့ထင်တယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာကျွန်တော် ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟိုအခုကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်လေးကိုကျွန်တော်ပြန်ပြီးအလှည့်ပေးချင်ပါတယ်အရင်ဆုံးကဆရာဦးစောထွန်းကိုမေးချင်တာပါဆရာတခြားမဟုတ်အခုစစောပုံကိုယ်ကလည်းပြောသွားပါတယ်တချို့ကတော့ကျွန်တော်ဒီတော်တော်ရှင်းနေဘေးစားတချို့လည်းနောက်ပိုင်းမှာကျွန်တော်ဖော်ပြချင်ပါတယ်ဒီထဲမှာလည်းတချို့ကထောက်ပြနေတာဘာမှဆိုရစကလုံးကတိုင်းရင်းသားတွေကိုကိုစားမပြုဘူးဆိုတဲ့အမြင်မျိုးတွေလည်းရှိပါတယ်တချို့ကလည်းဒါကိုလိုနီခေတ်ကခေါ်ကျွန်းစုံနေတယ်ဆိုပြီးတော့ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဘာမှနဲ့မြန်မာဟိုအခေါ်အဝေါ်အရာဒီဟိုဘာသာစကားအရာကိုတင့်တော်တယ်တင့်တော်တာဘယ်စကလုံးကပိုတင့်တော်လဲဆရာ
အာတိုင်းရင်းသားတွေကိုစားပြုမှုမပြုမှုနဲ့ကြည့်ပြောမယ်ဆိုရင်တော့အခုကျလုံးကတော့ကိုစားမပြုပါဘူးအခုကျလုံးကကိုစားမပြုပါဘူးဆိုတော့ဘာမှဆိုတာလည်းပဲဟိုဘာမှကိုစွဲပြုပြီးတော့ဖြစ်တဲ့စကားပါပဲဟိုဘာမှဆိုတဲ့ဒီကနေ့ဆက်ကြည့်ပြီးတော့ဘာမှလည်းသူခေါ်လာတာပါပဲအဲ့တော့ဘာမှကိုဥခဲ့တာပါပဲနောက်မြန်မာဆိုတာမှလည်းပဲဒီတိုင်းပါပဲမြန်မာနဲ့ဘာမှဟာဒီလိုလေဆိုတော့မြန်မာလည်းဘာမှဘာမှလည်းဘာမှအဲ့တော့ဒီနိုင်ငံကိုဘာမှနိုင်ငံတက်တက်လို့ခေါ်တာမျိုးဖြစ်နေတော့နည်းနည်းလူမျိုးကြီးဘွာရနည်းနည်းဆန်ပြီးပါအဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကဟိုဒါတော့အဲ့ဒါနည်းဆန်အဲ့တော့နောက်ခုစလုံးကတော့ဟိုတိုင်းလာအလုံးကိုစားမပြုဘူးဆိုတဲ့အချက်ကတော့ဒါကထင်ရှားပြီးနောက်ဟိုစကားနဲ့ဖြစ်လို့မြန်မာဆိုတဲ့စလုံးပေါင်းမှာတော့ပြဿနာတစ်ခုနိုင်ငံသားတွေအတွက်ပါရှိနေတဲ့ပြဿနာကနောက်ဆုံးကအာပြအဲဒီအာဆိုတာလည်းပဲလုံးဝထဲမကောင်းပါဘူးဒီအာပါလို့ရှိရင်ဒီမှာတော့အာရနဲ့ခက်လို့ရှိတော့ဒါမြန်မာဆိုတဲ့စလုံးကိုဟိုဒီကတိတ်မလေးရောတဲ့အရေးပါမျိုးကိုဆိုရပါလိမ့်မယ်။အင်းဒါကတော့စကားဆက်လို့ပြောတာပါ။ခုနကမိကုန်ပြန်ဖြေရနော်။နောက်ခုစလုံးဟာတိုင်ရင်ပါကိုစားပြုတဲ့နာမည်လေးတော့မဟုတ်ပါဘူး
။ဟုတ်ကဲ့ဆရာ။ကျေးဇူးပါ။ဟိုတခုရှိတာဒီစစ်ဟိုအခုဒီဘာမှမြန်မာအပြောင်းလဲရလဲဖြစ်ချင်တော့ဒီစစ်စိုးကလက်ထက်မှာသူတို့သဘောနဲ့သူတို့ပြောင်းနေဆိုပြီးလူတွေကဟိုမနစ်မြူရလဲအဓိကတပိုင်းပါရဲ။နောက်တစ်ခုကလည်းအော်စစ်စိုးရလက်ထက်မှာပြောင်းနေအဲ့ဒီအချိန်မှာပဲဒီအတိုက်ခံနေတဲ့ဒီမိုကရေစီအင်အားစုတွေနောက်ဒီမိုကရေစီအင်အားစုတွေကိုထောက်ခံအားပေးတဲ့ဒီနိုင်ငံတကာအတိုင်းဝန်းဆိုရင်လည်းဘာမှဆိုပြီးဟိုဆိုတဲ့အတုံးကိုပို့ပြီးတော့သူတို့ကဦးစားပေးပြီးသုံးနာမျိုးတွေရှိတော့ဒီလိုအတုံးလုံးနှစ်ခုအောင်ဒီအစိုးရနဲ့အတိုက်ခံကိုဦးစားပြုနေသလိုဖြစ်နေတဲ့ကိစ္စရောဟိုဒီအတုံးနှုံးဒီနောက်ကျောင်းရာပြဿနာဖြစ်နေတာမျိုးလားဆရာဦးအောင်ခင်သဘောထားဆွေးနွေးပြစီရင်ပါလေ
ဟိုအဲ့စပြီးတော့မြန်မာစလုတ်တဲ့အချိန်မှာတော့ဒီအစိုးရကိုဝေဖန်တဲ့လူတွေကဘာမှပဲသုံးနေပေါ့ဗျာအစိုးရနဲ့ပတ်သက်ပြီးတော့စစ်စိုးရကိုပြည့်ပြည့်စုံစစ်ဆန်တဲ့လူတွေကသူ့အလိုလိုက်ပြီးတော့မြန်မာလို့သုံးကြတယ်ပေါ့ဗျာဆိုတော့တကယ်တကယ်ကျတော့မြန်မာဆိုတာကမြန်မာစကားဗျာဗမာလို့ပြောရင်ဗမာလို့ပြောပေဗမာစာရေးမယ်ဆိုမြန်မာပေါ့ဗျာအင်္ဂလိပ်လို့ပြောမယ်အင်္ဂလိပ်လို့ရေးမယ်ဆိုဘာမှပေါ့ဗျာဘာမှဆိုတာတကဘာလုံးတည်တယ်ရှေးတုန်းကလည်းအားလုံးတည်တယ်အင်္ဂလိပ်စာမှာဘာမှစာကြည့်လိုက်ဒီမှာပြောရင်ဘာမှပဲလုပ်တယ်အဲ့တော့ဘာမှကိုအကုန်ပြန်ပြီးတော့မြန်မာလို့ဘယ်သူမှဒါကြီးကိုဒုက္ခခံပြီးတော့မပြောင်းတော့ဘူးဗျာအဲ့တော့အကုန်လုံးလေ့လာတဲ့တွေ့ရောဘာရောအကုန်လုံးဒုက္ခရောက်သွားတာပေါ့ဗျာဒီစေစိုးရဝါရဖြန့်တဲ့ကိစ္စလေးတစ်ခုတည်းနဲ့ဒီအင်္ဂလိပ်စာမှာသွားပြီးတော့ဗမာစာသွားထိုးတဲ့အတွက်ဒါအင်္ဂလိပ်စာမှာတက်ပနာပေါ်လာတယ်အဲ့တော့ဘာမှမလုပ်ဘဲထားရင်ဘာမှမဖြစ်ဘူးမြန်မာကဗမာစာနဲ့ပတ်သက်တာဗမာစာအရေးသားမြန်မာဘာမှအင်္ဂလိပ်စာအင်္ဂလိပ်စကားအရေးသားအပြောစုဆိုတော့ဘာမှမဆိုင်ဘူးဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဒီမှာတော်တော်ရှင်းနေပေးထားတဲ့စာရည်လည်းကျွန်တော်ဖော်ပြခြင်းပါတယ်အရင်ဆုံးတစ်ယောက်ကကိုမင်းခိုင်ထင်ပါတယ်ဟုတ်ကဲ့
ကျွန်တော်တိုင်းရင်းသားတယောက်အနေနဲ့ကတော့မြန်မာဆိုတာကိုပိုကြိုက်ပါတယ်။ဘာလို့လဲဆိုတော့ဘာမားဆိုတာက British Colony ခေတ်ကအင်္ဂလိပ်တွေကဗမာလူမျိုးစုကိုကိုးစားပြုပြီးသုံးထားတဲ့နာမည်လို့ထင်ပါတယ်။အခုခေတ်မှာလည်းဘာမားလို့ဆက်သုံးနေမယ်ဆိုရင်တိုင်းရင်းသားပေါင်းစုံနေထိုင်တဲ့ကျွန်တော်တို့နိုင်ငံမှာဗမာလူမျိုးတစ်ခုတည်းကိုကိုးစားပြုထားတယ်လို့ဖြစ်နေမှာပါပဲ။မြန်မာကတော့ကြံတိုင်းရင်းသားတွေနဲ့တချို့ဗမာတွေလည်းကြိုက်ကြလိမ့်မယ်ထင်ပါတယ်။မြန်မာကမှတိုင်းရင်းသားအလုံးကိုကိုးစားပြုတယ်လို့ထင်ပါတယ်လူမျိုးရေးပြဿနာတွေနဲ့ပြည့်နေတဲ့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့နိုင်ငံသားတွေရဲ့ ID card ရဲ့ nationality နေရာမှာရခိုင်ဗမာမွန်ကချင်ချင်းရှမ်းစသဖြင့်လူမျိုးရေးမခွဲခြားပဲမြန်မာတစ်ခုတည်းသာပြောင်းလဲတင်ပါတယ်ဒ Dama le nhengen dhari sik tema le duri aluha miyama sura tenha dwa me tema re. Lu miyo ye piyatanari le yod dwa le me tema re lu yi taba re shen.
Ok, now start zahano. Kuchyo ite kotaan chyo taina ngay sobi sapu thara ba. Tuara bama sura zake yama. Bama taina nat kure uda kuzaapyu re. Miyama sura zake yama. Miyama nangay taina alungu kuzaapyu re lu. Tichyo pina taina lunge miya sik tema kanzani ya ba re. Shia baluwe kowe koke. မြန်မာနိုင်ငံတိုင်းရင်းသားများအားလုံးကိုကူစားပြုတဲ့မြန်မာစိုးရဲ့အတုံးနှုံးကတုံးတင်တယ်လို့ထင်မြင်ပါတယ်။စစ်စိုးကလည်းတစ်ခါအင်္ဂလိပ်လိုဘာမှကနေမြန်မာဖြစ်နေတုံးနှုံးခေါ်တွင်စီရင်းရောက်တချို့နိုင်ငံသားများပို့ရင်ပါနေပါပြီ။စစ်စိုးကလည်းတစ်ခါပြောင်းလဲတုံးစိုးရတာဖြစ်လို့ငါတို့စိုးကလည်းတစ်ခါမတုံးစိုးရဲ့အတွင်းမျိုးဖြစ်စေချင်ပါတဲ့။ကောင်းသောအချက်တွေကိုဆက်ထင်းတင်တယ်လို့ယူဆပါတ
မြန်မာလားဗမာလားဆိုတာပဲမြန်မာနိုင်ငံဆိုလိုက်ရင်ကျွန်တော်တို့တိုင်းသားတွေကိုကိုးစားမပြုသလိုခံစားရတယ်ဘာကြောင့်လဲဆိုတော့တမိုင်းဆက်ဆက်ကိုပြန်ကြည့်လိုက်ရင်မြန်မာဆိုတာလူမျိုးကိုဆိုလိုတာဖြစ်ကြောင်းပုဂံခေတ်ကြောက်စာများမှာစတင်၍တွေ့ရပါတယ်မြန်မာနိုင်ငံလို့ဆိုလိုက်ရင်မြန်မာလူမျိုးတစ်မျိုးတစ်ခုတည်းကိုသာကိုးစားပြုသလိုဖြစ်ပါတယ်လွတ်လပ်ရေးမရခင်တဲ့ရပြီးချိန်ကလေးကတိုင်းသားအလုံးကိုကိုးစားပြုတဲ့နာမည်ဗမာဆိုတဲ့အခေါ်ကတိုင်းရင်းသားတွေကိုပါကိုးစားပြုကြောင်းလေ့လာတွေ့ရှိပါတယ်။ဗမာဆိုတဲ့အသုံးနှုန်းကသာတိုင်းရင်းသားတွေကိုကိုးစားပြုတာပါပင်လုံစားချုပ်မှာလည်းဗမာလို့သုံးခဲ့တယ်။ထောက်ကွက်၄၀ခုဖွဲ့စည်းပုံမှာလည်းဗမာလို့ပဲသုံးခဲ့တယ်။လွတ်လပ်ရေးပြီးနောက်ပိုင်းမှာလည်းဗမာလို့သုံးနှုန်းခဲ့တယ်။ဘာပြဿနာမှမရှိခဲ့ပါ။ဗမာနဲ့မြန်မာဆိုတာနွားသားနဲ့အမဲသားလို့မဖြစ်နိုင်ပါဘူး။ဒီလိုပေါ့ပေါ့တွေးလိုက်ရင်တိုင်းသားပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူမျိုးရေးပြဿနာကရှင်းလို့မပြီးပဲပိုပြီးကြားရှည်လာနိုင်ပါတယ်တဲ့ရှင်။
โอเคเจซูอ่ะနောက်တစ်ယောက်ကတော့ကျွန်တော်တို့ကိုဒေါက်တာတက်ကူကိုဆိုပြီးကျွန်တော်တို့ပို့ထားရဲ့စာတစ်ခုပါ။သူကတော့အင်္ဂလိပ်လိုဘာမလိုပဲခေါ်တင်ပါတယ်တဲ့။အင်္ဂလိပ်လိုရန်ကုန်လိုပဲခေါ်တင်ပါတယ်။လေချောင်းလိုင်းနေမှာရန်ကုန်ကုတ်ကူ RGN ဆိုပြီးဂူတီတုံးနေစေပါတဲ့။ပြင်သစ်လိုပါရီခေါ်ပေမဲ့ကဘာကအင်္ဂလိပ်လိုပဲရစ်ပဲခေါ်ပါတယ်တဲ့။ထိုနည်းလိုအီတလီယန်ကိုရောမအီတလီယန်လိုရောမကိုကဘာအင်္ဂလိပ်လိုရောဂျာမန်လိုဒေါ့ချ်လန်ကိုကဘာအင်္ဂလိပ်လိုဂျာမနီလိုခေါ်ပါတယ်ပြည်သူဆန္ဒမပါပဲစစ်ဆေးရကတစ်ဖက်သက်အမည်ပြောင်းသွားတာဒီမိုကရေစီမဟုတ်ပါတဲ့ဆိုပြီးသူကရေးထားပါတယ်နောက်ဆက်ဆောင်လည်းရှိနေပါတယ
်ဟုတ်ကဲ့ရှင်ဒါကတော့ကိုထင်းနိုင်လင်းပါရှင်ဘာမားဆိုတဲ့စကားရအစားမြန်မာဆိုတဲ့စကားရကိုသုံးဆွဲရမယ်လို့1989ခုနှစ်ဇွန်လ18ရက်နေ့ရက်စွဲနဲ့ဥပဒေအမှတ်15မြင်းဆောင်89ထုတ်ပြန်ပြီးနဝတစစ်အစိုးရကပြည်သူလူထုကိုမတိုင်ပင်အတိမပေးဘဲတစ်ဖက်သက်ပြောင်းလဲခဲ့တာပါအလားတူမင်းမျိုးကိုလည်းပြင်ဥလွင်ဟူ၍ပြည်သူများရဲ့သဘောဆန္ဒမပါဘဲတစ်ဖက်သက်ပြောင်းလဲတတ်မှတ်ခဲ့တာပါအခုဆိုရင်ပြည်သူကရွေးချယ်တဲ့အစိုးရဆိုတော့ပြည်သူစံထားနဲ့အညီဘာမှလိုပဲခေါ်ဝေါ်သုံးဆွဲမလားသို့မဟုတ်မြန်မာလိုပဲခေါ်ဝေါ်သုံးဆွဲမလားဆိုတာကိုပြည်သူလူထုထံမှအဆုံးအဖြတ်ရယူသင့်တယ်လို့ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကတော့ကျွန်တော်အသံဖိုင်နဲ့ပြပို့ထားတာပါဒေါခင်မျိုးစုရန်ကုန်မြို့ပါပါခင်ဗ
ျဒီလိုနေကျောင်းနေကိစ္စ1989ကစရတယ်ပြန်လာတယ်အဲ့ဒီအချိန်မှာကျမဆိုရဝန်ထမ်းဖြစ်ကစားတက်ကလေး20ကျော်အရန်ကိုတကြွမြေလူကြီးစကားနားထောင်နေသေးတဲ့အရွယ်ဆိုတော့ဘမ်းမောင်မြန်မာလူပြောင်းဘမ်းမီဆိုမြန်မာလူပြောင်းဆိုတဲ့အတိုင်းပြောင်းခုတ်ခဲ့တာပေါ့ဒါပေမဲ့လို့ဆိုရအလုပ်ကထွက်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့နေနမိတ်ကိုကျော်ပြီးအပြင်ထွက်လိုက်တာနေဘယ်နိုင်ငံလဲအမေခံရတယ်မြန်မာလူပြန်ပြေးအင်္ဂလိပ်စကားကျွမ်းကျင်ကျင်ပြောတတ်တယ်သူကငြင်းသွားပြီးတော့ခဏလေးနေမှာအိုးဘာမှလူပြန်ပြောတာတွေ့ရပါလေတချို့ကနာမည်ပြောင်းထားတာသတိမထားမိမိတာမျိုးရှိတယ်လို့ပဲတချို့ကလည်းအတန်ထွက်ရခဲ့လို့တချို့ကလည်းမလိုအပ်ဘဲနဲ့ပြောင်းနေတဲ့နာမျိုးတွေတွေ့ရပါတယ်အင်းကြီးချင်းနိုင်ငံတွေကစွန့်နဲ့ပတ်သက်တဲ့သူတွေကတော့မြန်မာစာတွေပါတင်ပြီးတော့မှမြန်မာလူခေါ်တာတွေလည်းတွေ့ရပါတယ်တကယ်တော့ဘာမှဆိုတာမြန်မာနိုင်ငံနေနမိတ်ထဲမှာရှိတဲ့နေရာအားလုံးကိုဆိုတာပါဘာမှကိုကိုစားပြုပြီးတော့ကျန်တဲ့တိုင်းသားတွေကိုခြံထားတာမျိုးမဟုတ်ပါဘူးတခုလုံးလို့မြန်မာနိုင်ငံစည်းနေတယ်မှာလိုက်ရှာရမယ်ဆိုလို့ရှိရင်တချို့နေရာတွေမှာဘာမှလူတွေဆက်သုံးထားတာတွေတွေ့ရပြီးတော့တချို့နေရာမှာတော့မြန်မာလူရေးပြင်မယ်ခွင့်နောက်ကပြင်းနဲ့ဘာမှလို့ရေးထားတာလည်းတွေ့ရပါတယ်။နိုင်ငံရဲ့အပြင်မှာတော့မြန်မာဆိုပြီးတော့မှမြန်မာလူတမျိုးနဲ့သုံးနာမျိုးဟိုဆိုရင်အဆင်မပြေပါဘူး။ဘာမှလို့ပြင်ရှင်းရမယ့်အတူတူနိုင်ငံကိုဘာမှလို့သုံးပြီးနာမဝိသေသာဘာမှလို့သုံးမယ်ဆိုရင်ပို့ပြီးအဆင်ပြေမယ်ထင်ပါတယ်။ကျေးဇူးတင်ပါတယ်။
โอเคကျွန်တော်တို့ဒီအစီအစဉ်ဆုံးမသက်ခင်မှာတော့ဒီပင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်၂ယောက်ရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဆရာတို့ဆိုတော့ဒီလိုအခုလိုဝိဝါဒကွဲစရာမဖြစ်အောင်ဆိုလို့ရှိရင်ဘလို့ဖြည့်ရှင်းတင်တယ်လေ။အရင်ဆုံးတော့ကျွန်တော်ဆရာဦးစောထွန်းရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျ။
ကိုရွာရမကွဲပြအောင်ဆိုရင်တော့ဝိုင်းဝန်းနှိမ့်နိုင်ရဖို့ပေါ့လေဆွေးနွေးကြဆွေးနွေးပြီးအပြေရှားကြဖို့ပေါ့ဒါလုံးနဲ့ပဲကြီးရှင်းနိုင်မယ်ကျမ
ဟုတ်ကဲ့ဆရာဆရာဦးအောင်ခင်အမြင်ရောခင်ဗျဆရာအခုလိုဟိုအခုစောစောလည်းဟိုတောတာရှင်နေစာရီထဲမှာရောအတန်ဖိုင်နေနဲ့ပြဖို့သွားတဲ့အထက်မှာတချို့ကတော့မြန်မာဆိုတာပိုကြိုက်တယ်တချို့ကဘာမှဆိုတာကြိုက်တယ်ဆိုပြီးအမျိုးမျိုးဝိဝါဒကွဲစရာဖြစ်နေတော့ဒီလိုကိစ္စတွေဘယ်လိုဖြေရှင်းသွားကြမလဲဆရာ
ကျွန်တော်တိတော့ကတော့အာနာရှိတဲ့လူကဖြေရှင်းတာပေါ့ဗျာကမ္ဘောဒီးယားမှာလည်းဒီလိုပဲကမ္ဘာနီတက်လာလူတက်ပြီးတော့ဟိုလူတက်တာလူမသိအောင်ဆိုပြီးတော့ကမ္ဘောဒီးယားကိုကမ္ပူချာလို့ပြောင်းပြေးတယ်ကမ္ပူချာနေတခါနောက်တခါဒီမိုကရေစီအစိုးရတက်လာတော့ကမ္ဘောဒီးယားပြန်ဖြစ်သွားတယ်အဲ့လိုပဲအာနာရှိတဲ့အစိုးရကနေပြီးတော့ကိုယ်သမဂ္ဂမှာတွားပြီးတော့ဒီတမ်းပဲပြောင်းနေမှာလေလို့တွားပြောလိုက်ရင်ဒါတပတ်အတွင်းပြောင်းပြီးမှာပေါ့
ဟုတ်ကဲ့ဆရာဟိုတခြားမဟုတ်ဆိုစောဝဲမှာတော့ကျွန်တော်ဒီဆရာဦးစောထွန်းတို့ဘာလို့လဲကျွန်တော်နဲ့ဒီမင်းမြန်ငန်းတချို့မှာပြောထားတာမျိုးရှိပါတယ်ဒါတွေကဟိုပြောင်းမယ်ဆိုလို့ရှိရင်လူလူဆန္ဒကောက်ယူပြီးတော့လူလူဆန္ဒခံယူဝဲပိုင်းနဲ့ပြောင်းတင်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိပါတယ်ဒါနဲ့ပတ်သက်လို့ဆရာသဘောထားဘယ်လိုရှိလဲဆရာ
ဒီနာမည်ဆိုတာကသူကဟိုဆွဲကြာပေါ့ဗျာနှစ်ပေါင်းကြာလာတဲ့အခါမှာဟိုရာယူသွားပြောင်းဖို့ဆိုတာမလွယ်ဘူးအဲလူလူဆန္ဒခံယူဝဲဆိုတာလေလူလူစရိတ်အကုန်ကြများမယ်ဆိုတော့ရွေးကောက်ပွဲတဲ့တောင်ပို့ပြီးတော့စရိတ်အကုန်ကြများမယ်အကုန်လုံးကိုတပြီလုံးကိုသူကယူရမှာဟုတ်ဆိုတော့အဲ့လိုမျိုးလုံနိုင်တော့လုံပေါ်ပြဟိုဒါပေမဲ့ဟိုရှေးတုန်းကရှေ့ခဲ့တဲ့နာမည်ကတော့ဟိုပြက်လို့မရဘူးပေါ့ဗျာကဘာပေါ်မှာကြီးစိုးနေတာအင်္ဂလိပ်စာကြီးစိုးနေတာအဲ့တော့ကဘာပေါ်မှာအင်္ဂလိပ်စာမတိုက်ရင်လူရမဝင်ဘူးကဘာပေါ်မှာအင်္ဂလိပ်စာကြီးစိုးတဲ့အတွက်ဒီဘာမားဆိုတဲ့အင်္ဂလိပ်စကားကိုသွားပြင်တာကတော့အဲကိုကိုအတွက်ပဲနင့်နာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်တို့အစီအစဉ်တော့ကိုပေးပို့ထားပေးမယ်လည်းပဲကျွန်တော်တို့ပြန်ပြီးမဆက်သွယ်နိုင်တဲ့လူတွေစာရီအသိမသိတဲ့တွေမပေါ်ပြနိုင်တဲ့အတွက်လည်းဆုတောင်းပါတယ်ခင်ဗျာ